တရုတ်နဲ့မြန်မာကြားတွဲတန်းထားတဲ့မိုင်480အရှေ့ရှိတဲ့ရေနံပိုက်လိုင်းစီမံကိန်းအများဆုံးစတင်မှုနှစ်နိုင်ငံသဘောတူလိုက်ပြီလို့တရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးကဒီကနေ့တင်းလာနေမှာပြောဆိုတဲ့အကြောင်း Reuters သတင်းကဖော်ပြပါတယ်အခုသဘောတူလိုက်တဲ့ရေနံပိုက်လိုင်းတစ်ကအရှေ့လေပိုင်းကရေနံကိုတရုတ်ပြည်ကိုအခုတင်ပို့နေတဲ့လမ်းကြောင်းထက်အချိန်တိုတိုထိထိရောက်ရောက်နဲ့ပို့နိုင်မှာဖြစ်ပါတယ်လက်ရှိမှာကအရှေ့လေပိုင်းကရေနံကိုတင်ပို့အသွားအလာများလာတဲ့မလက်ကာရေလက်ကြားနဲ့စင်ကာပူဘက်ကနေလှည့်ပြီးတရုတ်ကိုသဲယူနေရတာဖြစ်ပါတယ်ဒေါ်လာတန်1500ကုန်ကြက်ခန့်တိစောက်ထားတဲ့မြန်မာတရုတ်ရေနံပိုက်လိုင်းကလုပ်ငန်းစတင်နိုင်မှုနှစ်နှစ်ကြာနှောင့်နှေးနေတာလည်းဖြစ်ပါတယ်ဒီရေနံပိုက်လိုင်းစီမံကိန်းကဥရောပနဲ့ဗဟိုအရှကိုချိတ်ဆက်မဲ့တရုတ်ရဲ့ပိုလန်မှာကြီးဖွံ့ဖြိုးရေးရည်မှန်းချက်နဲ့လည်းအံဝင်ခွင့်ချဖြစ်နေတာပါ။ရခိုင်ပြည်နယ်ကနေမြန်မာနိုင်ငံအလဲပိုင်းကိုဖြတ်ပြီးတရုတ်နိုင်ငံယူနန်ပြည်နယ်တဲကိုတွဲတန်းထားတဲ့ရေနံပိုက်လိုင်းကနေကုန်းတွင်းဘိတ်ယူနန်ပြည်နယ်တဲကိုတနေ့ကိုရေနံစီ2သိန်းခွဲကျော်တင်ပို့နိုင်မှာဖြစ်ပါတယ်။သမရဦးထင်ကျော်ရဲ့တရုတ်နိုင်ငံ6ရက်ကြာခီးစဉ်အတွင်းရေနံပိုက်လိုင်းအများဆုံးစတင်မှုကြီးညာချက်ထွက်လာတာလည်းဖြစ်ပါတယ်။မြေဆုံရေကာတာစီမံကိန်းနဲ့ပတ်သက်လို့တော့နှုတ်နှစ်ဖက်စလုံးအတွက်အကျိုးရှိစေမယ့်နည်းလမ်းနဲ့ရှေ့ဆက်ပြီးချင်းကပ်လှုပ်ဆောင်သွားမယ်လို့တရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးကဖြေကြားသွားပါတယ်။တခုတည်းသောရာဝင်တခုတည်းသောလမ်းကြောင်း One Belt One Road အစည်းအဝေးနဲ့ဆက်ဆက်ပြီးလဲနိုင်ငံတော်အထိုင်မြင်ကပုဂ္ဂိုလ်ထောင်ဆန်းစုကြည်တရုတ်နိုင်ငံကိုလာမယ့်မေလအတွင်းမှာတွားရောက်ဖို့လည်းရှိနေပါတယ်။